မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုပါတီရဲ့ဂုံတိုက်ခါညှို့နှံစေမှုနဲ့ပါတီတာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါပေမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ဆက်လက်ရှိနေသေးတဲ့အပေါ်မှာတော့အငင်းပွားစရာတွေဆက်ဖြစ်နေသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်။အပြည့်စုံကိုကုညဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်။ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးဖြစ်တဲ့မူဦးပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းမြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူနဲ့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညံလင်းတို့ကို NLD ပါတီတွင်တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ကြောင်း NLD ပါတီကနိုဝင်ဘာ26ရက်ဒီကနေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုပါတီတာဝန်တွေကနေရုပ်သိမ်းလိုက်ပြီးမဲ့တာမန်ပါတီဝင်တွေအဖြစ်ဆက်ရှိနေကြမှာဖြစ်ပါတယ်။ဘာကြောင့်သူတို့ရဲ့ပါတီတာဝန်တွေကိုရုပ်သိမ်းလိုက်ရတာလဲဆိုတာကိုတော့ NLD ပါတီဗဟိုအလို့မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကရှင်းပြပါတယ်။
ဒီလိုကတော့မူဝင်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဲမူဝင်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကျွန်တော်ဖွဲ့ချုပ်ပါပဲအဲ့ဒီဖွဲ့ချုပ်ပါပုဂ္ဂိုလ်ကိုရှင်းတရားဆွဲလို့အဆွဲတင်မဆွဲတိုက်ဖူးလို့ဖော်မြတော်လည်းပဲအဲ့ဒီတော့ကဖော်မြောပါပေါ့ဖြံပြေးလို့မေးရလို့ဒါတစ်ချက်နောက်တစ်ချက်ကဒေါက်တာစိုးမိုးကြီးကတော့ဒီမျိုးကိစ္စဒီမျိုးကိစ္စကရှုပ်ရှင်းပြီးသွားတော့လည်းပဲဒီ Facebook မှာကောလွှတ်တော်ပါဝင်ကြီးမှာရောအဖွဲ့ချုပ်တစ်ခါကြားလို့အောင်အဖြစ်ကြော်ကြားခဲ့တဲ့ကိစ္စအော်ညာလင်းကြတော့သူမြို့နယ်မှာဥရဒီကဏ္ဍကပါမဲ့ပုဂ္ဂိုလ်ဟာတက်ကအချို့ကဏ္ဍဒီမှာဝင်ရောက်ဆက်ဖက်တဲ့ခါမှာအမျိုးကိုကြည့်ရပြီးတော့တရားစွဲမဲ့ဆိုတဲ့ထူတော်ဖြစ်လာခဲ့တဲ့ဒေသရဲအဲ့ဒါကိုဒီမှာသူတို့ကမ္မအဖွဲ့ဝင်ဖြစ်နေတတ်မှတ်ရတာပ
ါစစ်ဘူဟောင်းတူဦးဖြစ်တဲ့ရွှေပြည်သာပြည်သူ့တော်တော်ကိုယ်စားလှယ်ဦးညာလင်းကတော့ဟိုတယ်တော်ကရွှေပြည်သာမိုတယ်မှာညသကောင်အချိန်ကာရာအိုကေဆိုခွင့်တောင်းတာကိုမရလို့မိုတယ်ဝန်ထမ်းတွေကိုချိန်ချောက်တယ်ဆိုပြီးသတင်းထွက်ပေါ်ခဲ့သူဖြစ်ပါတယ်။မြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူကတော့ NLD ပါတီလူငယ်တာဝန်ခံတူဦးဖြစ်ပါတယ်။ဒေါက်တာစိုးမိုးသူကိုပါတီတာဝန်တွေရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့ NLD ပါတီတွဲဖက်လူငယ်တာဝန်ခံဖြစ်သူဒေါက်တာဝေဖြိုးအောင်ကအခုလိုမှတ်ချက်ပေးပါတယ
်။လက်ရှိအနေအထားကတော့ဒေါက်တာစိုးမိုးသူကိုအဖွဲ့ချုပ်ရဲ့ဘုလူငယ်တာဝန်ခံဖြစ်ကနေပြီးဆက်ဆွန်းရှင်းလုပ်လိုက်တယ်။ရိုးတာဝန်ရိုးအဖွဲ့ဝင်ဖြစ်သွားတယ်ပေါ့နော်။ကျွန်တော်အနေနဲ့ကတော့ဒေါက်တာဒီမိုကရေစီအဖွဲ့ချုပ်ကစမှတ်ထားတဲ့ဖွဲ့စည်းထားတဲ့လူငယ်လည်းဖြစ်တယ်။ဟိုဆိုတော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့မူဝါဒနဲ့အဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာပိုင်းကိုလိုက်နိုင်ရမှာပေါ့။ဒါဆိုစမိုးသူအတွက်ကတော့ကျွန်တော်တို့အနေနဲ့ကတော့စိတ်မကောင်းဖြစ်ရတာပေါ့။ဒါပေမဲ့လို့ဟိုသူ့အတွက်ကလည်းအများကြီးခွင့်ရေးရှိသေးတယ်ဆိုတာကကျွန်တော်တို့ဟိုအကုန်လုံးတူတူတွဲပြီးတော့ဆက်ပြီးတော့လက်တွဲပြီးအလုပ်လုပ်သွားလို့ရတယ်။သူကအန်မီတာဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တယောက်ဖြစ်နေတုံးပဲ။အဲ့တော့အခုလက်ရှိလည်းကိုယ်တည်းတယောက်လည်းဖြစ်နေတုံးပဲဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့ကတော့ဒါဆိုစမိုးသူကိုဟိုသူလက်ရှိရည်တည်နေရတဲ့ကိုယ်တည်းတာဝန်မှာဆက်လက်ပြီးတော့အောင်မြင်အောင်ရည်တည်နိုင်ဖို့အတွက်အများကြီးထောက်ပံ့ပေးသွားမှာပေါ့
NLD ပါတီအနေနဲ့အခုတလောမှာပါတီဝင်တွေပေါ်အရေးယူလာတာတွေအစိုးရအဖွဲ့ဝင်ဝန်ကြီးတူကိုတာဝန်ကရက်စဲတဲ့အရေးယူတာတွေဇက်တိုက်လှုပ်ဆောင်လာပါတယ်ပါတီဝင်တွေကိုပါတီစည်းကမ်းအရအရေးယူတာမျိုးကိုကြိုးဆိုပေမဲ့ပြည်သူတွေကယုံကြည်စိတ်ချမှုနည်းလာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုပြန်လည်ရုပ်သိမ်းနိုင်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့တီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
အေးယူတယ်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဒါပေမဲ့ဟိုနည်းနည်းလေးပြောကြရရှိတာကတော့ဟိုပါတီအနေနဲ့အေးယူနိုင်တာကပါတီအနေပြီးတော့ဟိုသူတာဝန်တွေကိုရပ်ထိုင်းတာအပြင်းထန်ဆုံးကတော့ပါတီတွေကနေထုတ်ပစ်တာပေါ့နော်ဆိုတော့အဲ့ဒီလိုလုပ်ပေမဲ့လို့တော်တော်ကိုယ်စားလှယ်အဖြစ်ကတော့ပြုတ်မသွားဘူးချုပ်လို့မရဘူးပေါ့အဲ့တော့ဟိုအခုလိုအပ်နေတာကကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့လိုနေတာအဲ့ဒါမှတာနေပြည်သူလူထုကသူ့မဲဆန္ဒရှင်တွေကနေပြီးတော့ 1% ကတိုင်တန်းခွင့်ရသွားမယ်သူတို့ဒီလွှတ်တော်ကိုယ်စားလှယ်ကအကျဉ်းစာရိတ်တာပြပြနေတယ်တာဝန်မကြည်ဘူးအဲဓမ္မမို့ရင်လဲဒီနိုင်ငံကျေးဇူးတစ္ဆာကိုဟိုဖောက်ဖျက်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ဖျက်တယ်အဲဒါဖြင့်အဲ့ဒီပြည့်ချက်၅ခုမှာတစ်ခုခုနဲ့ညီစွန်းနေဆိုရင်သူကတိုင်ခွင့်ရှိသွားမယ်ပေါ့နော
် Right to recall လို့ခေါ်တဲ့မဲဆန္ဒရှင်တွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ကြိုးပမ်းမှုကိုဦးသိန်းစိတ်အစိုးရလက်ထက်ကသူရဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လဲရုပ်သိမ်းနိုင်ရေးလွှတ်တော်မှာဥပဒေအတီးပြုတ်ပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ပေမဲ့အခုချိန်ထိမအောင်မြင်ခဲ့ပါဘူးခင်ဗျာ
ကိုညဝင်းအောင်တက်ဆက်သွားတာပါ